ကရင်မျိုးသားအစည်းအရုံး KNU ရဲ့လက်နက်ကင်တပ်ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့ KNLA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမူထူစေဖုံးနဲ့ KNU ထိပ်ပိုင်းခေါင်းဆောင်နှစ်ဦးကိုရာထူးကဖယ်ရှားလိုက်ကြောင်းဒီရက်ပိုင်းအတွင်းမှာသတင်းတွေထွက်နေခဲ့ပါတယ်။ဒါပေမဲ့တရားဝင်စာသွုံးမှုကျေနပ်မရသေးကြောင်းဖက်အန်ခရိုင်ဥက္ကဋ္ဌပထိုစော့အောင်မော်အေးကပြောပါတယ်ဒီလိုထုတ်ပယ်လိုက်တာမှန်နေဆိုရင်တော့အဖွဲ့အတွင်အကွက်ပြဲတွေမဖြစ်ရအောင်ပြန်လည်ညှိနှိုင်းဖို့လိုမယ်လို့လည်းဆိုပါတယ်ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA သတင်းတောက်ကိုမိုးစောကစုံစမ်းတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့အခုလိုကရင်ထိပ်ပိုင်းခေါင်းဆောင်၃ဦးကိုယာရုကထုတ်ပယ်လိုက်တဲ့ဆိုတဲ့သတင်းကတော့ကရင်မျိုးသားအစည်းအရုံး KNU ရဲ့လက်နက်ကင်တပ်ဖြစ်တဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ရဲ့စီဦးစီးချုပ်ဗိုလ်ချုပ်ကြီးမူတူးစေဖိုးခေါင်းဆောင်တဲ့အဖွဲ့ပြီးခဲ့တဲ့လ29ရက်နေ့ကဖအံမြို့ကိုဆက်ဆက်ရေးယုံဖွင့်ဖို့တွားရောက်ခဲ့ပြီးတဲ့နောက်မှာထွက်ပေါ်လာတာဖြစ်ပါတယ်။ဒီလိုထွက်ခွာသွားတာဟာဗဟိုဌာနချုပ်ရဲ့အစီအစဉ်နဲ့တွားရောက်တာမဟုတ်ကြောင်းကိုလည်းနောက်ပိုင်းမှာ KNU ကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။လောလောဆယ်ထုတ်ပယ်လိုက်တယ်လို့သတင်းထွက်ပေါ်နေသူတွေကတော့ KNLA ရဲ့စီဦးစီးချုပ်ဗိုလ်ချုပ်ကြီးမူတူစေဖိုးဗဟိုတရားရေးဌာနတာဝန်ခံဘရူစောဒီပစ်ချောလူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးဌာနတာဝန်ခံဘရူစောရောဂျာခင်တို့ဖြစ်ပါတယ်။လက်ရှိထွက်ပေါ်နေတဲ့သတင်းဟာ KNU နဲ့ KNU နဲ့နှီးဆက်တဲ့အသိုင်းအဝိုင်းကြားမှာတရားကြောင်ပြောဆိုနေကြပေမဲ့ KNU ထိပ်ပိုင်းတာဝန်ရှိသူတွေစီကတော့တရားအတည်ပြုချက်မရသေးပါဘူး။ KNU ရဲ့ဖအံခရိုင်ဥက္ကဋ္ဌနဲ့ဗဟိုကော်မတီဝန်တူဖြစ်တဲ့ဘဒူအောင်မော်အေးကတော့ KNLA စီဦးစီးချုပ်နဲ့ထိပ်ပိုင်းခေါင်းဆောင်တူထုတ်ပယ်ခံရတာနဲ့ပတ်သက်ပြီးသူကြားသိတာကိုအခုလိုပြောပါတယ်။
ကျွန်တော်တို့လည်းအဲ့ဒီလိုပဲကြားတယ်နော်ဘ ਹੁ ကအတွင်းမျိုးကျုံနဲ့အတွင်းမျိုးကျုံကြည့်ရတယ်လို့ဖြုတ်လို့ပဲထုတ်လိုက်ကျွန်တော်တို့မသိလိုက်ရဘူးနော်အဲ့ဒါတရားဝင်စာလိုက်ကျွန်တော်တို့မတွေ့ရသေးဘူးနော်အဲသူတို့ကအာနာရှင်ဆန်ဆန်နဲ့တခါတည်းသူတို့ထင်တယ်သူတို့သာလင်ပြတ်သားတယ်သူတို့သာလင်မှန်ကန်တဲ့ပုံစံနဲ့အဲသူတို့ဖြုတ်လိုက်တာပေါ့နော်ဖြုတ်လိုက်တဲ့ဆိုတော့ကျွန်တော်တို့ကကြားတာပဲကူသူက EC ရဲ့ဆုံးဖြတ်ချက်အရဖြုတ်တယ်ဆိုပြီးတော့အဲ့ဒီလိုပဲကြားလိုက်တယ်နော်ဒါနဲ့ထုတ်လိုက်ပြီဆိုတဲ့အကြောင်းကိုတော့တရားဝင်ညွန်ကြားတာတော့ကျွန်တော်တို့စီမှာတော့ဘာမှမတွေ့ရဘူးနော
်လောလောဆယ်မှာတော့ဗိုလ်ချုပ်ကြီးမူတူဆေးဖို့နဲ့အဖွဲ့ဝင်တချို့ဟာရန်ကုန်မြို့ကိုရောက်ရှိနေတာဖြစ်ပါတယ် KNLA ရဲ့စီဦးစီးချုပ်ကိုထုတ်ပယ်လိုက်တာကြောင့်အဖွဲ့အတွင်းမှာအကွဲပြဲတွေမဖြစ်အောင်ပြန်လည်ညှိနှိုင်းဖို့လိုအပ်မယ်လို့လည်းဘရူအောင်မော်အေးကပြောပါတယ်အဲ
ဘယ်လိုဒီနေ့ရဲ့ရှိရဘယ်လိုဖြစ်လာမလဲဆိုတာတော့ဒီလိုဖြစ်လာပြီးဆိုရင်တော့ကျွန်တော်တို့ကတော့တိုင်ပြီးတော့ညှိနှိုင်းရမှာပေါ့နော်ညှိနှိုင်းရဲဆိုတာကတော့ဘယ်တိုင်းတာစီရောက်နေဆိုတာကတော့မသိဘူးကျွန်တော်တို့ကတော့အကွဲပြဲကိုမလို့ရှင်ဘူးဒီလုံးညှိနှိုင်းမှုကိုပဲလို့ရှင်တယ်အဲဒါကြောင့်ကျွန်တော်တို့ကဒီလုံးညှိနှိုင်းမှုကိုယူပြီးတော့ညော်မှန်းပြီးတော့ကျွန်တော်တို့ဒီလုံးညှိနှိုင်းကိုလည်းဒီလုံးညှိနှိုင်းဖို့အတွက်ကျွန်တော်တို့ကတော့သွားပြေးသွားမှာပဲပေါ့နော
် KNLA ရဲ့ရှေ့တန်းရောက်တမှုတူးကလည်းသူတို့စီကိုစီဦးစီးချုပ်ထုတ်ပယ်တာနဲ့ပတ်သက်ပြီးတရားဝင်စာမရောက်လာသေးကြောင်းပြောပါတယ်
။ဆရာတေကြာမှမကြားသေးဘူး။စာတွေဘာလဲဘာမှမသိရသေးဘူး။အဲကျွန်တော်တို့လည်းဒီဘာဖြစ်နေဒီမှာအချင်းချင်းပဲဒီမှာပြောကြတာပဲ။ကျွန်တော်တို့ကအောက်ခြေမှာနေတော့စေကြကြစာတွေပြည်တယ်လည်းဘာမှမသိရသေးဘူး။အဲဒီညီမနဲ့ပြောလို့ဟိုဒါအကြီးတာပဲ။
လက်ရှိထွက်ပေါ်နေတဲ့သတင်းတွေအရဆိုရင်စီဦးစီးချုပ်နေရာကို KNLA တပ်မဟာ9ရဲ့တပ်မဟာမှုဗိုလ်မှူးချုပ်စောဘောကျော်ဟဲကိုအစားထုတ်ခံထားလိုက်တယ်လို့လည်းသိရပါတယ်။ဒီသတင်းနဲ့ပတ်သက်လို့တရားအတည်ပြုချက်တော့မရသေးပါဘူး။ KNU နဲ့မြန်မာအစိုးရဟာဒီနှစ်ဇန်နဝါရီလအတွင်းကနှစ်ဖက်အပြစ်ခတ်ရက်စဲဖို့အတွက်ဖအားမျိုးမှာတွဲဆုံဆွေးနွေးပြီးသဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အခုဆိုရင် KNU နဲ့အစိုးရအကြားမှာ၃ချိန်တွဲဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ AB လကစတင်ပြီးပဲခူးတိုင်းကြောက်ကြီးတရင်းသာရီတိုင်းထဝယ်နဲ့ကရင်ပြည်နယ်ကဖះသုံးစုနဲ့မြဝတီတို့မှာ KNU ရဲ့ဆက်ဆံရေးရုံးတွေကိုလည်းဖွင့်လှစ်ထားခဲ့တာဖြစ်ပါတယ်